ရခိုင်ပြည်နယ်ကြောက်ဖြူဒေသမှာတော့နိုင်ငံသားယင်းနှမြုံနယ်မှုနဲ့ရင်းနှက်စိတ်ကန်တိဆောက်ရေးတွေစတင်မှုဆိုင်းပြေနေချိန်မှာပဲနိုင်ငံသားယင်းနှမြုံနယ်မှုတွေအတွက်ဒေသရင်းကန့်သက်ချက်တွေကြောင့်ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းအလုတ်ကိုင်အခွင့်အလမ်းတွေကျင်းမြောင်းလာနေပါတယ်အခြေခံဥပဒေအရနိုင်ငံသားယင်းနှမြုံနယ်မှုအကျိုးမြတ်တွေအားလုံးကိုလည်းဗဟိုအစိုးရကချုပ်ကိုင်စီမံခန့်ခွဲတာကြောင့်ကြောက်ဖြူဒေသအတွက်ဘလို့နည်းနဲ့အကျိုးမြတ်ခံစား권ရနိုင်မလဲဆိုတာကိုတော့ဒီစီမံကိန်းနေနဲ့ပတ်သက်ပြီးတော့သူတေသနာလုပ်နေတဲ့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းရေးမှူးကိုထွန်းကြည်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်တိမ်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်
ကျောက်ဖြူဒီမှာကတော့ဟုတ်ကျွန်တော်တရားတလောက်ဆိုလို့ရှိရင်တော့ဒီ CT ကတော့သူတို့ EI စလောက်နေပြီပေါ့နော် EI သူတို့ scouting meeting အဆင့်ကိုရောက်နေပြီဆိုတော့နောက် company တစ်ခုကလည်းချပြီးတော့မကြေကျွမ်းမှာချပြီးတော့ EI လောက်ဖို့ရှိရတာသူတို့လည်းအခုဟိုပထမဆုံးအနေနဲ့စပြီးတော့ဒေသကိုဝင်ဆင်းတာရှိရအဲ့တော့ဒီ farm field company ကလည်းအဲ့မကြေကျွမ်းပုံမှာပဲအခုလောက်ထားတဲ့ရင်းနှီးဆိုင်ကန်ရဲ့အနာမှာသူကနောက်ထပ်ရင်းနှီးဆိုင်ကန်တစ်ခုဟိုလောက်ပြီးတော့ဒီကျန်းခွဲတွေသူလောင်းဖို့ပေါ့နော်ရေနံတွေသူလောင်းဖို့ဆိုပြီးတော့အဲ့မှာသူတို့လည်း EIA လောက်နေတာရှိတယ်သူတို့ကလုံးကတော့မြေပြင်မှာဒီ EIA process ကိုသွားနေကြတယ်ပေါ့မကြေကျွမ်းပါလေ
အဲ့တော့မြေသိန်းကြသိန်းပေါ့နော်သူတို့ဘာအဲ့ဒါမျိုးဟိုလှုပ်ရှားမှုမျိုးရောတွေ့ပါသေးလား
မြေသိန်းကတော့လက်ရှိရှင်ကြီးဟိုမရှိသေးဘူးဗျမြေသိန်းကတော့မရှိဘူးဒါပေမဲ့ဒီမြေကျွမ်း area မှာပတ်ဝန်းကျင်မှာရှိနေတဲ့အေးဟောဗောဒီတော့ရောတော့သူတို့ဝေအယောင်ဝေလောက်တာတော့ဘာတော့အရင်ကြီးကလည်းလောက်ထားပြီးပြီးအခုလည်းဆက်ပြီးတော့လောက်နေကြတော့မှာပဲဒါဆိုတော့အမှန်ဆိုရင်တော့ဒါကဒေသခံတွေကဒီနေ့တူကမိခိုနေတဲ့အဓိကဒီဒီတော့ရယ်ပေါ့အ
ဲ့တော့ဒီဒီတော့တွေကိုသူတို့အယောင်ဝေလောက်တဲ့ခါရောက်တော့ဒေသခံနေနေစဉ်မိခိုနေရတယ်ဆိုတော့ဒေသခံနေအပေါ်မှာရောတက်ရောက်မှုရှိနေပြီလား
အခုလောလောဆီတော့သူတို့ကလည်း EIA process ကိုပဲတော့တောင်းနေတာဆိုတော့အဲ့လောက်ကြီးကတော့မြင်သာတဲ့တဲ့ရောက်မှုတော့မရှိဘူးမြင်သာတဲ့တဲ့ရောက်မှုတော့မရှိသေးဘူးပေါ့ဒီစီမံကိန်းကြောင့်တော့လေဒါမဲ့ဒီငါဖိုင်းတဲ့ဒီငါဖိုင်းပိုက်တွေကတော့အကြကြီးပဲတော့ရှိတာပေါ့ဗျာတစ်ဖက်မှာလည်းကျွန်တော်လုံဆောင်ရေးရဒီညာဖက်ပိုက်မချရဘူးဆိုတဲ့ဟာမျိုးစုံတော့ဒီထောက်ပြန်ချတာရှိရဲ့နောက်တစ်ခုကလည်းဒီ2000ခွန်ကလေးကဒီနိုင်ငံတကာရင်းနှီးချက်လမ်းကြောင်းသတ်မှတ်လိုက်တော့အဲ့ဒီမှာလည်းငါဖန်ခွင့်ကမရှိတော့ဘူးဆိုတော့ယသခံတို့ကြွရတော့နည်းနည်းနည်းနည်းမဟုတ်ဘူးကြီးအများကြီးတော့အကြိုက်ရိုက်လာပြီပေါ့နော်ဆိုတော့စီမံကိန်းကစလာပြီဆိုလို့ရှိရင်တော့ကျွန်တော်သိတာတဲ့ဒီပိုက်ပင်မှုတွေပို့ပြီးတော့များလာမယ်အခုချိန်ရှိတော့အဲ့လိုမျိုးမရှိသေးဘူးပေါ့
တခြားအလုတ်အကန်ပြောင်းဖို့သူတို့ရဲ့ဒီအသက်မွေးဝမ်းကြောင်းအလုတ်အကန်ပြောင်းတဲ့အခြေအနေပေါ့အစားတို့အလုတ်အကန်မျိုးရောရှိပါသလား
Hello ကြီးကတော့ဒေသတွင်းမှာလည်းတခြားအစားအသောက်လောင်းကန်ကဘာမှမရှိဘူးလေမရှိတော့မျိုးပေါ်မှာရှိတဲ့အရင်ကဒီငတောင်းစစ်ခွန်မတန်ခင်မှာမျိုးပေါ်မှာရှိတဲ့ဒီငါးဖိုင်းလောင်းကန်သမားတို့တချို့ကတော့ဒီဘေးလွေးမောင်းတာပေါ့ဘေးလွေးမောင်းတယ်ဆိုတာဒီကယ်ရီလိုက်ပို့တာပေါ့လေမျိုးပေါ်မှာအဲ့လိုလောင်းကန်မျိုးတွေကိုပြောင်းလာကြတာမျိုးတော့ရှိတယ
်ဟိုဒေသခံတွေအနေနဲ့ဒီတရုတ်ကုမ္ပဏီတွေမှာအလုပ်ရရဆိုရင်တော့လှုပ်ချင်တယ်ဆိုတဲ့အနေအထားရောရှိပါသလား
ဒေသခံတွေကတော့ဒီလောက်ကြီးဆင်းရင်နေတာတော့သူတို့ဟိုလောက်ကန်ရရင်တော့လောက်ကြတာမျိုးတော့ရှိပါတယ်။အဲ့လိုမျိုးတစ်ခါတစ်ခါတန်းရှင်းရေးနေပန်းခေါ်တာမျိုးတွေရှိတယ်။အဲဒီဇေယံသွင်းမှာရှိတဲ့ဒီချအမိုက်တရားတွေကိုတန်းရှင်းဖို့ခေါ်တဲ့အားမျိုးတွေမှာတော့လောက်ကန်ရရတာမျိုးတွေရှိတယ်
။ဒီစီမံကိန်းကနေပြီးတော့ဒေသခံတွေအတွက်ဖွံ့ဖြိုးရေးဘာတွေများလုပ်နေပါသလဲ။မြင်ရသလားလက်တွေ
့။လက်တွေ့မြင်ရသလားတော့ဒီနှစ်ရဲ့ CD ကနေဒီကြောင်းသားတွေကိုလွေရိုက်ပေးတာမျိုးတွေကြောပွဲလေးတွေပေးတာမျိုးတွေမြင်တယ်။နောက်စာအုပ်တွေလာပြတာမျိုးတွေမြင်တယ်တခြားတော့မရှိဘူးဒီတစ်ခါတော့ကျွန်တော်ဒီကြောက်စုမှာအဲ့ဒီ CD ကပဲလှူထားတဲ့ရုပ်စင်တာပေါ့ရုပ်စင်တာမှာဒီစက်ပြင်းတင်ဟောပေါ့လေယာစီပြင်းတင်တာ6-9ရက်တင်တာတစ်ခုဖွင့်တော့တာရှိတယ်လူ30နောက်ပြီးတော့အင်္ဂလိပ်စကားပြောတင်တဲ့2လပေါ့2လအင်္ဂလိပ်စကားပြောတင်တာဖွင့်နေလို့တော့ကြားတယ်အဲ့မှာလူ30လောက်ဟိုတင်ကြတယ်ပေါ့လေ
အခုဒီအထူးစီးပွားရေးဆောင်ရောရင်းနှီးစိတ်ကမ်းရောဟိုလုံးမဲ့ပမာဏကိုတော့တော်တော်လေးရှော့ပလိုက်ပါတယ်ရှော့ပစ်လိုက်တာတောင်မှပဲဟိုအရွယ်ဆကတော်တော်လေးကြီးနေတော့မှပဲဆိုတော့ဒီအခွင့်အလမ်းမှာဒေတာခံနေအတွက်ဘလိုမျိုးအလုတ်အကိုင်းနောက်ခါဒေတာခံနေရဲ့ဖွံ့ဖြိုးရေးအတွက်ဘလိုအခွင့်အလမ်းနေရှိလာနိုင်ပါတလေအခွင့်အလမ်းနေရှိအောင်ကြိုးစားဖို့နီလန်ရောရှိပါသလား
အခုစောင့်မဲ့ရင်းနဲ့ second မှာတော့ဒါ city fact ကလည်းသူတို့လည်းရှင်းရှင်းလင်းလင်းပြောပါတယ်ဟောဒီတစ်ခေါက်ဟိုဒါပြီးတော့ဒီ EIA long me construction wabo consulting company ga le thuro le pyo ba le canada company ga thuro ba ga le pwan pwan le le pyo de yin ne second ma lo data khan lo twe lock kan kwen lai ma shi bu da lock pye lock apple sin ma pye bu no ba so a yan da declaration le be lock lo yan nan me lock so ya ka ma data ma shi ni le lu ga ai ai pinya ya le do tat tha da myo lu le yan ni le ma shi bu so lo di yin ne second ga le chanar lo di pamana ko shaw lai da myo lo ma haw bu chanar na le da lo solution တော့ तू ကဒီရှိရပမာဏကို तू ကသုံးဆင်းခွဲပြီးတော့သွားမယ် phase 1အနေနဲ့ရှိမယ် phase 2အနေနဲ့ရှိမယ်ကျွန်တော် phase 3အနေနဲ့ရှိမယ်ပေါ့ဆိုတော့တစ်စင်းပြီးတစ်စင်းဟိုဆက်သွားဖို့ပဲရှိတယ်အရင်တုန်းကသွားထားတဲ့ဒီ program ကြီးတစ်ခုလုံးကို तू တို့ကချော့လိုက်တာမျိုးတော့မဟုတ်ဘူးဗျာဒါဟိုကျွန်တော် तू တို့ကဒီအစွေအနဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့အောင်မြင်အောင်လုပ်မယ်ပြီးရင်အဲ့ second ကိုစပြီးတော့လေပတ်မယ်ရလာတယ်ဟုတ်စားပြီးတော့၄ပတ်နိုင်ပြီဆိုလို့ရှိရင်ဒုတိယအဆင့်ကိုသွားမယ်ပြီးရင်တတိယအဆင့်ကိုသွားမယ်အဲ့ဒါပြီးရင်ဒုတိယစိုက်ကန်တစ်ခုကိုထပ်ပြီးတော့လောက်မယ်အဲ့ second နှစ်ခုလုံးအောင်မြင်တယ်ဆိုလို့ရှိရင်တော့ဒီအထူးစည်းပွားရေးဆုံးပေါ်စက်မှုဆုံးကိုသူတို့ဟိုကန်ကြွယ်မယ်ဆိုပြီးတော့ပြောတယ်ဆိုတော့ data ခန့်တွေကတော့စက်မှုဆုံးဆိုတာကိုမျှော်လင့်ကြတာမျိုးတော့ကျွန်တော်တွေ့တယ်လက်ရှိ process တန်းသွားမယ်ဆိုလို့ရှိရင်စက်မှုဆုံးကတော့လာ20ဒါမှမဟုတ်30ကြီးကြာနိုင်သေးတယ်ပေါ့နော်ဒါဖြစ်လာဖို့အတွက
်ဆိုတော့ဒီစက်မှုဆုံးဖြစ်လာရင်ရောဒီတာခံနေအတွက်အလုတ်ကైခွင်းလန်းကရောတေချာရေရတဲ့အနေအထားမျိုးဖြစ်လာနိုင်မှာလားရှင
်။ဒါကတော့ generation တစ်ဆက်ကိုကျွန်တော်တို့မွေးမြူရမှာပဲအခုအရှင်ရှိနေတဲ့လူတွေကတော့ဘာလို့မှမရဘူးဆိုတော့တေချာရမယ်။စေမုံဆောင်ကလည်းဘယ်အရှင်မှဖြစ်လာမယ်ဆိုတဲ့ဟာကတိတိကျကျကြီးမရှိသေးဘူးဆိုတော့ဒါကလည်းကျွန်တော်တို့မျှော်လင့်ရရန်ခက်ပါတယ်။
အဲ့တော့ဒီရင်းနှီးစိတ်ကန်းနေပြီးတော့ဒေတာခံနေရဲ့လူမှုစီးပွားရေးမှာဘာတွေအထောက်အကူဖြစ်နိုင်မှာလဲရှင်။
လက်ရှိရှင်တိကတော့ဘိုးအစိုးရကအကုန်လုံးရှောက်ကန်ပြီးတော့ဘိုးအစိုးရကပဲဟိုပြန်ပြီးတော့ပြင်နေတယ်ဟိုသူတို့စတ်မှတ်တဲ့လောက်ဟိုငွေကြီးပေါ်မှာအခြေခံပြီးတော့ပေးတာမျိုးပဲကျွန်တော်တို့တွေ့ရဆိုတော့ဟိုပြည်ထောင်စုပြည်နယ်ကလည်းဒီအခွန်ကိစ္စတော့တခြားတခြားဒီအများကြီးငွေခွဲဝေရေးကိစ္စတော့ပြည်ထောင်စုပြည်နယ်ကလည်းကျွန်တော်တို့ဒီနိုင်ငံမှာခွဲဝေထားတဲ့ဟာမရှိဘူးဆိုတော့ဒေသခံတွေကဘယ်လောက်ရမလဲဆိုတဲ့ဟာကတော့ပြည်ထောင်စုအစိုးရနေပြီးတော့ဘယ်လောက်ကြီးပြန်ပြီးတော့သနာမလဲဆိုတဲ့ပုံမှာပဲပုံကျင်းလိမ့်မယ်ဒါမှမဟုတ်ရင်လည်းကျွန်တော်တို့2008ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ပြီးတော့ပြည်ထောင်စုနဲ့ပြည်နယ်ရဲ့ရပ်ပန်ခွင့်ကိုတည်တည်ချာချာခွဲဝေနိုင်တယ်ဆိုလို့ရှိရင်တော့ဒီနေ့တက္ကသိုလ်ကရလာတဲ့အခွင့်အရေးရှိမယ်တခြားအကျိုးအများခွဲဝေမှုတွေရှိမယ်အဲ့လိုပုံစံမျိုးကတော့ညှော်မှန်းလို့ရနိုင်တယ်ဗျ2008ဖွဲ့စည်းပုံကိုဘယ်လိုမှမပြင်ဆင်နိုင်ဘူးဆိုလို့ရှိရင်တော့ဒါဒေသခံတွေအတွက်ဟိုအခွင့်အလမ်းဆိုတာကျွန်တော်ရှင်းတယ်ပြည်ထောင်စုအစိုးရရဲ့အဲဒီဘောစေတနာပုံမှာပဲမူတည်လိမ့်မယ်